ဒီနှစ်ဆက်တရာစုညဉ့်ညံရေးပင်လုံညဉ့်ညံရေးညီလာခံကိုတိုင်းဒါလက်နက်ကင်အဖွဲ့တွေအားလုံးကိုဖိတ်ခေါ်သွားမယ်ဆိုပြီးတော့အစိုးရကပြောဆိုနေပေမဲ့တအောင်းပလောင်တပ်ဖွဲ့နဲ့
ဒီနေ့ကနေ့ညဉ့်ညံရေးတည်ရမတည်ရေးကိစ္စတွေကိုဆွေးနွေးနေတဲ့အချိန်မှာအချိန်ဒီမှာရှိတယ်လို့လည်းဆိုပါတယ်ထိုင်းချေဆိုင်ဗီအိုအေသတင်းတောက်ကိုနိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားတာကိုနားဆင်ပါတိုင်းဒါလက်နက်ကန်ဖွဲ့တွေအားလုံးကိုပြည်ထောင်စုညဉ့်ညံရေးညီလာခံနှစ်သက်တရာစုပင်လုံညီလာခံတက်ရောက်ဖို့အစိုးရကနေဖိတ်ကြားထားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့လက်ရှ ူးလို့ဘုံမူကြီးဆိုင်ငင်းကဆက်ပြောပါတယ
်ကျွန်တော်တို့ချမ်းပြည်တဲ့လူထုရဲ့စံတာတွေလုံလောက်ချက်တွေကိုကျွန်တော်တို့မရသေးဘူးဗျာပြောမယ်ဆိုရင
်တနင်္ဂနွေနေ့မှာကျင်းပခဲ့တဲ့59နှစ်ပြည့်ရှမ်းမြူရာနေ့တော်လိုင်းရဲ့အခမ်းအနားပြီး RCSSC အစည်းအဝေးကနေဒီဆုံးဖြတ်ချက်တွေချခဲ့တာပါUNSC ကညညရောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့အနေနဲ့23ရာစုဒုတိယပင်လုံညီလာခံတက်ရေးမတက်ရေးနဲ့ပတ်သက်ပြီးဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာစီဝေးစတင်ကျင်းပနေဆဲဖြစ်ပြီးညီလာခံတက်မတက်ဆိုတာကိုတော့အဆုံးဖြတ်မပေးရသေးပါဘူးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အနေနဲ့ UNSC ဖွဲ့တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SFPP SSC မြောက်ပိုင်းရှမ်းပြည်တပ်မတော်မုံမြစ်ပါတီကရင်နီမျိုးရာတိုးတက်ရေးပါတီစတဲ့ခုနှစ်ဖွဲ့ကိုအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားထားပါတယ်ဒါပေမဲ့အထူးဖိတ်ကြားခံရတဲ့ဖွဲ့တွေအနေနဲ့ NC လက်မှတ်မရေးထိုးရသေးတဲ့လက်နက်ကင်ဖွဲ့တွေဖြစ်ညီလာခံမှာဆွေးနွေးဆုံးဖြတ်ခွင့်ရရှိမှာမဟုတ်ပါဘူး UNSC အနေနဲ့အထူးဖိတ်ကြားခြင်းခံရသူအနေနဲ့ဒါညီလာခံမှာဆွေးနွေးဆုံးဖြတ်နိုင်ခွင့်မရှိရင်တက်ရောက်မှာမဟုတ်ဘူးလို့ဒုတိယဥက္ကဋ္ဌနဟန်တာကနေ VOA ကိုပြောဆိုခဲ့ပူးပါတယ်ညီလာခံကျင်းပဖို့ရက်ပိုင်းလောက်သာလိုတော့ပေမဲ့ကချင်းမြင်းနယ်ရှမ်းမြင်းနယ်မြောက်ပိုင်းဒေသဘက်မှာမြမတပ်မတော်နဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့တောင်ပလောင်တပ်ဖွဲ့ TNL တို့နဲ့တိုက်ပွဲတွေဖြစ်ပွားနေဆဲလည်းဖြစ်ပါတယ်ငင်းချင်ရေးဆွေးနွေးပွဲကျင်းပနေတဲ့ကာလမှာတိုက်ပွဲတွေရပ်တန့်ဖို့လိုတယ်လို့ UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
်မကြည့်ဘူးလို့နေရာမချတော့ဘူးဒီလိုမရတော့ဘူးဆိုလည်းတိုက်ပေါ့အခုကတစ်ထက်ကငင်းချင်ရေးစီနိုင်ရေးခေါ်ပြီးတော့တစ်ထက်ကစတင်တယ်ဆိုတဲ့နေခံမျိုးကတော့ပါဝါမကြဘူးလို့မြင်တယ်
KIO SSPP UWSA NDAA TNLA MNDAA AA စတဲ့မြောက်ပိုင်းလက်နက်ကန်သက်ဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီအနေနဲ့ကတော့ဂျူတင်တတ်မှတ်ချက်မထားပဲတန်းတူဆွေးနွေးခွင့်ရှိပြီးမဟာမိတ်ဖွဲ့လိုက်တက်ရောက်ခွင့်ပေးမှတာ23ရာစုပင်လုံးဒုတိယကြိမ်ညီလာခံကိုတက်ရောက်မယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာအစိုးရအနေနဲ့ညီလာခံတက်ရောက်ဖို့မြောက်ပိုင်းလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့လုံးကိုဖိတ်ကြားရွေးသွက်တရုတ်အစိုးရကနေကျန်းဝင်ဆောင်ရွက်နေစေအခြေအနေမှာရှိပါတယ်ခင်ဗျာ